ောက်မှာတော့လူငယ်တယောက်ရဲ့တတ်မွေးဝမ်းကြောင်းဆိုင်ရာပညာရည်တွေကိုရွေးချယ်ခြင်းအကြောင်းကိုမိတ်ဆက်ပေးချင်တာပါလူငယ်တယောက်ဟာအမေရိကန်ပြည်တော်စုမှာရှိတဲ့တက္ကသိုလ်ရဲ့ဥရောပတိုက်မှာရှိတဲ့တက္ကသိုလ်ရဲ့အဲ့ဒီအပြိုင်အဆိုင်ကမ်းလှမ်းမှုကိုပညာတော်သင်စုအနေနဲ့လက်ခံရရှိပါတယ်သူဝင်ရောက်ဖြည့်ဆို့ထားတဲ့တက္ကသိုလ်ရဲ့တုံ့ပြန်လွှာတွေရောက်လာတဲ့အခါမှာတော့သူကြိုက်ရာကိုတက်ခွင့်ရှိတယ်လို့သူသိလိုက်ရပါပြီအဲ့မှာသူကအမေရိကန်ပြည်တော်စုကိုမသွားဘဲနဲ့ဥရောပမှာရှိတဲ့အမ်စတာဒန်တက္ကသိုလ်ကိုတက်ဖို့ရွေးလိုက်ပါတယ်တဲ့အဲ့တော့စိတ်ဝင်စားသူတွေကမေးကြပါတယ်ဘာကြောင့်ဒီလိုရွေးလိုက်တာလဲဆိုတော့သူရှင်းပြပါတယ်ဒါကတော့အလုံးသိတဲ့အတိုင်းပဲလေတဲ့အမေရိကန်ဆိုတာကတော့တကယ်ရင်းချင်းမှုပေါင်းစုံပျော်ဝင်နေတဲ့ပေါင်အိုးကြီးပေါ့တဲ့အခုသူကပုံပြီးစိတ်ဝင်စားတာကဥရောပမှာရှိတဲ့တီးခြားရင်းချင်းမှုတွေထွန်းကားနေတဲ့အဲ့ဒီဆွီဒင်လိုနိုင်ငံမျိုးမှာသွားပြီးတော့တက်မယ်လေ့လာမယ်ဆိုရင်ဘာတွေများထပ်ပြီးထူးခြားတာသိရမလဲလို့သူကစဉ်းစားတယ်လို့ပြောပါတယ်။သူကဘာကိုရွေးချယ်ထားလဲဆိုတော့အဲ့ဒီမှာတက်ဖို့ဟာဆိုရှယ်လော်ဂျီခေါ်တဲ့လူမှုရေးဗေဒကိုလေ့လာဖို့ဘွဲယူဖို့သူစူးစမ်းပါတယ်။အဲ့တော့ဘာကြောင့်ဒါကိုရွေးရတယ်လဲလို့မေးတဲ့အခါမှာသူတကယ်လဲနှစ်သက်တယ်တဲ့။သူဆက်ပြီးတော့လေ့လာခြင်းနေတဲ့ဘဝတသက်တာလေ့လာသင်ယူခြင်းနေတာနဲ့တစ်ထပ်တည်းကြတယ်လို့ပြောပါတယ်။မတူကွဲပြားတဲ့ယဉ်ကျေးမှုတွေအကြောင်းကိုပို့ပြီးတော့သူသိကျင်တယ်ပေါ့။ကောင်းပါပြီအဲ့လိုတစ်ချိန်တည်းပါပဲသူနဲ့ဒီအကြောင်းကိုနားထောင်ရင်းနဲ့ဆွေးနွေးနေတဲ့တက်တူရဲတူလူငယ်တယောက်ကိုလည်းသူကပြန်မေးပါတယ်နောက်တစ်ယောက်ကဗာတက်နေတယ်လဲဆိုတော့ယူဘဗေဒနဲ့ကြောင်းတက်နေတယ်ကြောင်းကိုနေကြောင်းတက်နေရင်းနဲ့တစ်ဖက်ကနေပြီးတော့သူဟာတစ်ချိန်ကြလို့ရှိရင်ကြောင်းပြီးတဲ့အခါမှာစည်ရင်းကင်လုံးမယ်ဆိုပြီးတော့ရည်စူးထားတယ်လို့ပြောပါတယ်အဲ့တော့ဟိုလူငယ်ကသူ့ကိုပြန်ပြီးတော့မေးပါတယ်မင်းရဲ့အချိန်တွေအရင်အမြစ်တွေဘလောက်တော်မှဖြုံးတိအောင်မှလဲလို့အဲ့ဒီယူပဗေဒနဲ့ဘွဲယူပြီးတော့စည်ရင်းကင်လုံးမယ်ဆိုတဲ့လူငယ်ကိုမေးတာပါဆိုလိုတာကတော့ဆက်ပြီးတော့သူကတွက်ပြတာလူငယ်တယောက်အနေနဲ့ကျောင်းသားတယောက်အနေနဲ့အချိန်ကအစလုံအားတွေအရင်အမြစ်တွေဖြုံးတိအောင်နေမကဘူးတဲ့ဒါကတော့နိုင်ငံတော်ဘက်ကနေပြီးတော့လဲအရင်အမြစ်တွေဆုံးရှုံးတယ်လို့သူကဆိုလိုပါတယ်တက္ကသိုလ်တစ်ခုမှရှိတဲ့ဆရာဆရာမတွေလောအားတွေအဲ့ဒီကြောင်းတွေရင်းနှီးမြှုပ်နှံမှုတွေအဲ့ဒါတွေကအချိန်တန်လို့ရှိရင်ဒီဘွဲနဲ့မဆိုင်တဲ့အလုပ်ကိုတေချာပေါက်လုပ်ရမယ့်လူတယောက်အတွက်တော့ပြန်စဉ်းစားဖို့ကောင်းတယ်လို့သူကပြောတာပါကျွန်တော်တို့၁၂နှစ်လောက်တင်ကြားပြီးတဲ့အခါကျမှတက္ကသိုလ်တွေကိုတက်မယ်လို့ကိုယ်တိုင်ရွေးချယ်ဖို့ကြိုတင်စဉ်းစားထားတဲ့ကျောင်းသားတွေအဲ့ဒီနိုင်ငံတွေရဲ့ရလတ်တင်နေတော့ကွာသွားပြီပေါ့ကောင်းပြီအခုကဘာဖြစ်လို့ဒုတိယကျောင်းသားဖြစ်လို့ဖြစ်ကြတာလဲလို့မေးပါအဓိကကတော့သူကပြန်ပြောပြပါတယ်ဒါအားတဲ့အလုတ်ခေါ်လို့ရှိရင်တဲ့ဘွဲတစ်ခုရရမယ်လို့ပြောတာ ਉਹ တဲ့ကျွန်တော်ကစင်းရင်ကင်တက်ချင်တယ်လေတဲ့စင်းရင်ကင်အလုတ်ကိုလှုပ်ချင်တယ်တဲ့ဟုတ်ပြီတဲ့ဒါပေမဲ့သူကဘွဲတစ်ခုတီးကြယူအောင်မယ်ဆိုတော့ကျွန်တော်လောလောဆယ်တော့ရတဲ့ဘွဲကိုတက်ထားမယ်ဆိုပြီးတော့အဲအဲ့ဒီလိုစီစဉ်ရတာပဲလို့ပြောပါတော့တယ်အဲ့တော့တကယ်ကောအလုတ်ခွင်တွေကဘွဲရဖို့တကယ်လိုရဲ့လားလို့ပထမလူငယ်ကပြန်ပြီးတော့မေးခွန်းထုတ်ပြီးတော့စဉ်းစားတာပါနိုင်ငံတကာမှာတော့အသက်မွေးဝမ်းကြောင်းပညာတွေကိုအရင်သင်ပြီးတော့မှအဲ့ဒီကနေပြီးတော့အလုပ်ခွင်ကိုဝင်ကြတယ်လုပ်ခွင်ကနေဝင်ငွေတွေရတယ်အဲ့ဒီဝင်ငွေတွေကနေပြီးတော့တက္ကသိုလ်ကိုတက်ပြီးတော့မှထပ်ပြီးတော့ဘွဲယူဖို့စူးစမ်းကြတာမျိုးအစီအစဉ်ရှိပါတယ်အခုတော့ဒုတိယလူငယ်စဉ်းစားဘွဲနေကတော့ဘွဲရဖို့အရင်ရဖို့အဓိကထားစဉ်းစားတာပါဘာကြောင့်လဲတွေးလိုက်ရင်နှစ်ချက်ပဲရှိပါတယ်တစ်ချက်ကအလုပ်ခေါ်စာတွေရဲ့လိုအပ်ချက်ပေါ့အနည်းဆုံးဘွဲတစ်ခုရရမယ်လို့ပြောတဲ့အတွက်ကြောင့်ဘွဲတစ်ခုကိုမရရအောင်အရင်ယူတယ်ဆိုတာကတမျိုးကြဖြစ်သွားပါပြီအဲတစ်ဆက်တည်းမှာလည်းပြောရင်တော့မိဘတွေမိသားစုတွေရဲ့တိုက်တွန်းချက်တွေကလည်းပါတာပါပဲသူတို့ရဲ့ဂုံတစ်ခုခုအတွက်အ ਨੇ ဆုံးတော့အဲ့မှာလူငယ်ကရီကာမောကပြောရတယ်မင်္ဂလာဆောင်ဖိတ်စာမှာတော့ပြောရတယ်ဘွဲတစ်ခုရထားတယ်ဆိုရင်တော့ဒါမှတင်းတင်းတဲတဲ့လူရုပ်သေးရှင်သေးရှိတာပေါ့လို့ပြောပြီးတော့ရေသန်းသွေးပါတယ်တကယ်တော့ပထမလူငယ်ကတော့ပြန်ပြီးတော့ထောက်ပြတာကတော့သူချိန်တွေအရင်းမြစ်တွေဘလောက်ဖြုံးခဲ့ပြီလဲလို့သူကတက်ခါတက်ခါမေးနေတာပါပထမအသက်မွေးမှုကိုယူဒုတိယကြမှာအရိယဝင်ဝင်နဲ့အတူအေဂျန်နဲ့တေချာတဲ့အချိန်တည်ငြိမ်တဲ့အချိန်ကြမှာဘွဲယူမယ်တက္ကသိုလ်တက်မယ်ဆိုတော့အဲ့ဒီဘဝတွေရဲ့အောင်မြင်မှုနှုံးဆန်တွေကပုံပြီးကောင်းတယ်လို့သူကထောက်ပြပါတယ်တကယ်တော့ဒူဒါတွေကတော့လူအများလုံနေတာပဲလို့ဒုတိယလူငယ်ကပြောတယ်အဲ့တော့ကျွန်တော်တို့လည်းလူပဲလုတာပဲလို့ပြောတယ်ဒါပေမဲ့ဒီနေရာမှာစဉ်းစားမှာကစနစ်ကမမှန်ဘူးဆိုရင်အဲ့ဒီမှာအများစုကလုနေတာဆိုရင်လည်းအများစုကသားကောင်ဖြစ်နိုင်တယ်လို့ပထမလူငယ်ကပြန်ပြီးတော့ထောက်ပြပါတယ်အဲ့တော့ဒီကနေ့ကျွန်တော်ကသူတို့နှစ်ဦးရဲ့ပြောဆိုချက်တွေမှာနားထောင်ပြီးတော့ပြန်လည်တင်ပြဆွေးနွေးကြတာကတော့အစမှပြောခဲ့တဲ့ကျောင်းသားရဲ့ရွေးချယ်မှုပါသူကခစ်ကိုခြုံပြီးတော့မြင်နိုင်စွာရှိတယ်တခုရှိတာပေါ့သူ့ရဲ့ထူးချွန်မှုကိုလည်းကျွန်တော်တို့ကထည့်ပြောကြအောင်ပါဘူးအဲ့တော့သူ့မှာရွေးချယ်နိုင်တဲ့အနေအထားရှိနေတဲ့အခါကျတော့သူ့ရွေးချယ်မှုဟာအာခေါမုံတန်ဖြစ်တယ်သူ့တက်တော့ယုံကြည်မှုမြင့်နေတယ်လို့ပြောရမှာပေါ့လေအဲ့တော့ကျွန်တော်တို့ကအလုတ်ခွင်ကိုဝင်ခြင်းမဝင်ခြင်းကိုအဓိကမထားဘဲနဲ့ဒီလူငယ်ဟာသူ့တေတီစံနဲ့ပညာရှင်စံနဲ့အတမွေးမှုကိုရွေးသွားတယ်။သူ့ဘဝဟာ ဝင်ငွေတွေကြော်ကြားမှုတွေမသေးကြဘူးဒါပေမဲ့ပညာရှင်ဘွားတော့သူမျက်ခြေပြတ်မခံဘူးလို့ဆိုနေပါတယ်ကျွန်တော်တို့ရှင်တွဲပြီးတော့စဉ်းစားကြဖို့ပါ